Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစဖြစ်ကြပါပြီခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ19ရက်ကြာသပတေးနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3240/48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါကျွန်တော်ကျော်စံပါဆူရီးယားနိုင်ငံမှာဘုံခွဲတိုက်ခိုက်ခံရလို့အမေရိကန်အနည်းဆုံး၄ဦးသေဆုံးသွားပါတယ်။ဗြိတိန်ပါလီမန်မှာအယုံကြည်မရှိအဆိုရှုံးနိမ့်သွားပြီးဗိုလ်ကြီးချုပ်ထရီဇာမေးရာထူးဆက်လက်တည်မြဲသွားပါတယ်။မြန်မာနဲ့ကမ်ဘောဒီးယားကတင်သွင်းတဲ့ဆန်တွေပေါ်ဥရောပသမဂ္ဂကမကြခင်အခွန်စည်းကြတော့မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရအရေးကြီးသတင်းကိုဒေါက်ခင်မျိုးသက်နဲ့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုဗီတိန်ပါလီမန်နဲ့ပတ်သက်ပြီးတော့ဒီဝန်ကြီးချုပ်ထရီဇာမေးရဲ့ရှေ့လာလာနဲ့ပတ်သက်ပြီးတင်ဆက်မှုတစ်ခုကိုနားဆင်ရမှာဖြစ်တယ်လို့ကချင်ပြည်နယ်မြစ်ဆုံစီမံကိန်းပတ်သက်ပြီးတော့ဒီကချင်ပြည်ပရောက်ပုံကိုယ်တွေကဘယ်လိုသဘောထားရှိကြပါသလဲ
မြစ်ဆုံရဲ့အစစီမံကိန်းကအစကတည်းကဟိုမလုံဆောင်တဲ့စီမံကိန်းတစ်ခုပါALD မြာဟိုကျင်းပြနေတဲ့အခါဒီသူဒီသားတွေအတွက်တာမကဘူးဟို
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိတယ်လို့အေးလက်နက်ကင်တပ်ဖွဲ့အပါဝင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းသားလက်နက်ကင်အဖွဲ့တွေကင်ဆွဲတောင်းဆိုနေတဲ့ဖွဲ့စည်းပုံအခြေခံဒီအာဏာခွဲဝေမှုနဲ့ပတ်သက်ပြီးတော့လည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
။ဆီးရနိုင်ငံမြောက်ပိုင်းမန်ဘစ်မြို့ကစားတောက်ဆိုင်တစ်ခုရဲ့အပြင်ဘက်လူအုပ်ထဲကိုအသေးခံဘုံခွဲသမားတယောက်တိုက်ခိုက်တဲ့အတွက်အမေရိကန်လေးဦးသေဆုံးသွားပြီးအမေရိကန်တပ်ဖွဲ့တွေလုံးဝရုပ်သိမ်းလိုက်ရင်ဘာဖြစ်လာမလဲဆိုတာမေးခွန်းထုတ်စရာဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အုပ်စုကချက်ချင်းပဲကြေညာလိုက်ပြီးဒီဗုဒ္ဓဟူးနေ့တိုက်ခိုက်မှုဟာဆီးရီးယားတိုက်ခိုက်ရေးသမားတူဖြစ်တဲ့အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ကင်းလှည့်အဖွဲ့ကိုပြင်မှတ်ထားတာဖြစ်တယ်လို့ဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်ဦးပွဲချင်းပြီးသေဆုံးသွားတယ်လို့မန်ဘစ်မြို့ကဆီယောင်တွေက VOA ကိုပြောပါတယ်ဒဏ်ရာသူတွေကိုအိန္ဒိယအီရတ်နိုင်ငံကစစ်ရုံတွေစီအ мян ဆုံးပို့ပေးခဲ့ရတယ်လို့အမေရိကန်ကျောထောက်နှုတ်ခံပြုဆီယားဒီမိုကရက်တစ်တပ်ဖွဲ့ကဆိုပါတယ်အမေရိကန်စစ်ဘက်ကြီးညာချက်ထက်မှတော့အရသာဝန်ထမ်းတဦးနဲ့ကာကွယ်ရေးလုပ်ငန်းကွန်ထရက်တာတဦးလည်းပောက်ကွဲမှုကြောင့်သေဆုံးရပြီးတပ်ဖွဲ့ဝင်နောက်ထပ်3ဦးဒဏ်ရာရတယ်လို့ဖော်ပြထားပါတယ်ဗြိတိန်အခြေစိုက်ဆီယားလူခွင့်ရေးဆောင်ကြီးအဖွဲ့ကတော့ဒီတိုက်ခိုက်မှုမှာအရသာ9ဦးမကသေဆုံးရတယ်လို့လည်းဆိုထားပါတယ်
EU ရောဘတ်တမကကလည်းဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ်ထရီဆာမေးရဲ့အဆိုပြုချက်ကိုဗြိတိန်လွှတ်တော်ကအင်ကာနေမှာတခဲနဲ့ကန့်ကွက်ခဲ့ကြပြီးဗိုလ်တဖူးနေမှာတော့ဝန်ကြီးချုပ်ပေါ်မှာအယုံကြည်မရှိအဆိုမဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ကအနိုင်ရခဲ့ပါတယ်။အယုံကြည်မရှိအဆိုမဲခွဲရမှာအနိုင်ရရှိခဲ့တဲ့ဝန်ကြီးချုပ်မေဟာလွှတ်တော်ကလည်းတဆင့် Brexit သဘောတူညီချက်အရေးကိုပြန်ပြီးအာရုံစိုက်ဆောင်ရွက်နေပါပြီ။ဝန်ကြီးချုပ်ဟာဗြိတိန်အောက်လွှတ်တော်မှာနောက်ထပ်အဆိုပြုချက်အသစ်တင်သွင်းဖို့အတွက်တနင်္လာနေ့အထိအချိန်ရပါသေးတယ်။ဒါပေမဲ့ဘာအဆိုတင်သွင်းမယ်ဆိုတာကိုတော့တည်တည်ကိုယ်ကိုယ်မသိရသေးပါဘူး။မဲခွေရမှာဝန်ကြီးချုပ်ကိုသူ့တာဝန်ဆက်ပြီးထမ်းဆောင်ဖို့သဘောတူခဲ့တဲ့325မဲနဲ့သဘောမတူတဲ့306မဲရခဲ့ပြီးတဲ့နောက်ချက်ချင်းပဲဝန်ကြီးချုပ်မေကဗိုလ်တဖူးနဲ့ညဘက်မှာ Brexit ဆွေးနွေးမှုတွေလုပ်ဖို့အတွက်ပါတီခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။မဲခွေမဆုံးဖြတ်ခင်ကတော့ဝန်ကြီးချုပ်မေကဗြိတိန်နိုင်ငံဟာ EU ဥရောပတမကကနေမတ်လ29ရက်နေ့မှာနောက်ဆုံးထားနှုတ်ထွက်မယ်လို့ပြောခဲ့ပြီးတကယ်လို့နှုတ်ထွက်ရင်မှလက်တွေ့ကျတဲ့အစီအစဉ်ရှိမယ်ဆိုရင်တော့နှိမ့်တိုင်းကာလကိုထပ်တိုးဖို့အတွက် EU ဖွဲ့ကစဉ်းစားမှဖြစ်ကြောင်းပြောကြားခဲ့တာပါ။
အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းပိတ်ပင်ထားတဲ့ကိစ္စကိုဒီဘက်ကမှအဆုံးမသတ်နိုင်ဘူးဆိုရင်ဒီလနှစ်ပိုင်းမှာပြောဖို့ရှိရသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်ကွန်းကိုရွှေ့ဆိုင်းဖို့ဒါမှမဟုတ်စာနဲ့ပဲရေးတင်ပြဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဗိုလ်ထုနေကအကြံပြုလိုက်ပါတယ်ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်အကြီးအကဲနန်စီပလိုစီကဇန်နဝါရီလ29ရက်နေ့ကျရင်ကွန်ဂရက်လွှတ်တော်မှာသမ္မတမင်းကွန်းပြောကြားမယ်အရေးပါတဲ့နှစ်စဉ်ကျင်းပမြဲအခမ်းအနားအတွက်လုံခြုံရေးချထားရတဲ့ကိစ္စကိုထောက်ပြပြီးအခုလိုအကြံပြုလိုက်တာပါသမ္မတထရမ့်နဲ့သူ့မိသားစုလုံခြုံရေးကိုတာဝန်ယူထားရတဲ့အထူးထောက်လှမ်းရေးနဲ့အမိမြေလုံခြုံရေးဌာနတို့ဟာအစိုးရလုပ်ငန်းရပ်ဆိုင်ထားမှုကြောင့်ရမုံငွေမရှိဖြစ်နေရတယ်လို့ထရမ့်စီရေးတဲ့စာထဲမှာနန်စီပလိုစီကဖော်ပြထားပါတယ်ဒါပေမဲ့အမိမြေလုံခြုံရေးဝန်ကြီးခရစ်စတန်နီယယ်စင်ကတော့သမ္မတရဲ့မင်ကွန်းကိုထောက်ခံဖို့နဲ့လုံခြုံရေးအတွက်အပြည့်အဝပြင်ဆင်ထားတယ်လို့ဆိုပါရစေ။အမေရိကန်သမိုင်းမှာအတားရှည်ဆုံးဖြစ်တဲ့ဒီအစိုးရလုပ်ငန်းရပ်ဆိုင်မှုကိုစုံခမ်းတိုင်စင်မဲ့အရေးအယံအခုချိန်ထိမတွေ့ရသေးပါဘူး။လွှတ်တော်နှစ်ရလုံး Now the bat ma Yanabo Sibime, a suya lunga yasimu sine zin dot. Slutori Yanama Mohupulo gong on the Apojayaware.
American Piran Suya Shane Jopin, a current portrait, Tamara Donald Trump, a Mission, Tendon Tare, William Bargo, a debut them at that. Potabunega, a tello dot diai comedy shimo. Chiju Muri Pintam, that Wivam Huri Yashiki, Badi Yas Lunga, comedy Wunuja, Guebian Hurigo, Drigia Bari. Now American Tamara Jigabuma, Russia, when you are supermo, she machine at Trump yet. At Dren Lurine, Russia Ru, Senremu, Shimshi, two Somsay, who Robert Mola Lumire, Somsamu, Saya, Sien Kanzago, Ludi Shenja, Lilla Ponenza, Chabia Melu, Mr. Baga, Gribiran, but the Bitania Shijang, a Telodot, Diai Comedy, Taitan, Democrat, Matta Upside, California, Pinema, Diane, Fanstanga, Piovari, Mola, Sien Kanzare, Pari Pani, Resura, American Piru, Trine, Concrete Lodoga, Tibu, Tayeji, Pichang, a Sien Kanzago, Ludi Shenja, Topian, Melu, Pion and the Lu, Badra, Amusian, Tendon Tarane, but the Bib. ပေးမဲ့သူ့ရဲ့မဲဟာဒီကိစ္စပေါ်မူတည်နေတယ်လို့ပြောပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ရီပပ္လီကန်မှတ်ဖြစ်တဲ့အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌလင်းစေးဂရဟမ်ကတော့မစ္စတာဘာဟာသမ္မတဟောင်းဂျော့ချ်အက်ဒီဘော့ရှ်လက်ထက်ကနိုင်ငံတော်ရှိနေချုပ်ဖြစ်တဲ့တာဝန်ယူခဲ့တာပါဝင်သူ့တရားရေးလှုပ်ဆောင်ချက်တွေကိုသာချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ်။
VOA American တာ မနေ့ဖက် မြန်မာ ဘာသာ အစီအစဉ်တွေ ကို မနေ့ 6 နာရီ ကနေ 9 နာရီ အထိ line to meter 32 kHz 9335 line to meter 40 kHz 0483 line to meter 48 kHz 6753 ဒုတိယ နာရီ ဘက် မှာ line meter 190 kHz 1505 တို့ ကနေ ပြီး ထုတ်လွှင့် ပေး နေပါတယ် ခင်ဗျာ
အရှင်မြေ တော် VOA သတင်း တွေ ဆက်လက် ပြောပြ နေ ပါတယ် People think only young. Did I ring out to Lodre, Meninaya Ansure, Iti Sue, Midaya Kanje, ya. Cambodian, Yaman, Nanganga, Timpume, Sandwe, Po, Yoba Samaga, Thumnitia, a consiga demapipare. Yoba Samaga, a consiga mugu, General Elect, Sessione, Sadimapipi, Cabadaloa, Sierra, Nangandu, and Inet, Cabazi, Gretta, Wiamayan, two queen years in GSP, Cambodian, Yamadro, Yinga, Yasi Kandan, the Gaja, Pipare. ဘူးစစ်ကြတဲ့အခွန်တုံးထားတွေကတော့ပထမနှစ်အတွင်းမှာမက်ထရစ်တန်ချိန်စံတန်ကိုအမေရိကန်ဒေါ်လာ200နဲ့ညီမျှတဲ့ယူရိုတရား90ငါဒုတိယနှစ်မှာယူရိုတရား95နဲ့တတိယနှစ်မှာတော့195ယူရိုအစီအစီသတ်မှတ်ထားပါတယ်ဈေးနှုန်းသက်သာတဲ့ပြပသွင်းကုန်တွေများပြလာတဲ့အတွက်ဥရောပသမဂ္ဂကဆန်ထုတ်လုပ်သူတွေကြီးမားတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့
ကျွန်တော်ဟာကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတို့ရဲ့လူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့သက်ဆိုင်မှုမရှိဘူးလို့လည်းပြောထားပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာဆိုးဝါးနေသေးပဲလို့မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတောင်းမတ်အိုဟေကင်တန်ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါ
ရုံးအဆောက်အဦတစ်ခုကိုဘရူနီယာသစ်ထွက်စံရိုးတိုက်ခိုက်ခဲ့တဲ့အတွက်အကြံဖက်သမားတွေကိုလိုက်လံတိုက်ခိုက်သွားမယ်လို့ကင်ညာသမရကတိပြုပြောဆိုလိုက်ပါတယ်တိုက်ခိုက်သူတွေကိုဆင်းလင်းသုတ်ဆင်းလိုက်ပြီးဖြစ်ပြီးပါဝင်ပတ်သက်သူကိုပတ်စိတ်တိုက်ရှာဖွေနေစေဖြစ်တယ်လို့သမရအဟူရူကင်ညတာကဆိုပါတယ်နိုင်ရွန်ဘီမြို့တော်ဒူးစစ်တူဝင်းအတွင်းတိုက်ခိုက်ခံမှုအနည်းဆုံးလူ22ဦးသေဆုံးခဲ့ရပြီးစင်းင်းတိုက်ခိုက်မှုမတိုင်ခင်ကရရတဲ့နေရာထဲမှာသနသမား၄ဦးဖြတ်သွားနေတာကိုလူငယ်ဗီဒီယိုထဲမှာတွေ့ရတယ်လို့ရဲကဆိုပါတယ်
။ Ivory Coast နိုင်ငံသမရဟောင်းလောရန်ဂေဘူကို2010သမရရွေးကောက်ပွဲတွင်ကသူမဲရှုံနေခဲ့တဲ့နောက်ပိုင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးလူသားမျိုးနွယ်စုပေါ်မှာယာစွတ်မှုကျူးလွန်မှုနဲ့ ICC နိုင်ငံတကာယာစွတ်တရားရုံးကတရားဆက်ဆိုထားရကနေအင်ကားနဲ့မှမမျှော်လင့်ဘဲလွှတ်ပေးခဲ့တဲ့အပေါ်မှာပြန်ပြီးရှောက်လဲမယ်လို့ ICC ရှေ့နေတွေကပြောကြားလိုက်ကြပါတယ်။သမရဟောင်းကေဘိုနဲ့သူ့ရဲ့ကိုယ်ရဲ့အရာရှိလည်းဖြစ်လူငယ်ရေးကဝန်ကြီးဟောင်းလည်းဖြစ်တဲ့ Charles Bugot ကိုတရားသူကြီးသုံးပါထိုင်တရားရေးအဖွဲ့ကအ мян ပြန်လွှတ်ပေးဖို့အတွက်အမိန့်ချခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအမိန့်ကိုဗိုလ်တဖူးနေ့အထိဆိုင်းငံ့ထားတာဖြစ်ပြီးအစိုးရရှင်းနေတွေပြန်လည်းလျှောက်လဲဖို့အတွက်အချိန်ပေးခဲ့တာပါ။အစိုးရရှင်းနေတွေရဲ့တရားရုံးပေးဖို့တဲ့စာထဲမှာတော့ကေဘိုနဲ့Blue God တို့နှစ်ဦးကိုလွှတ်ပေးရမှာတင်းကျပ်တဲ့ကန့်သတ်မှုတွေချထားပေးဖို့တရားသူကြီးတွေကိုတိုက်တွန်းထားပါတယ်။
ကျော်သာပနေနေမနေခင်ထိတ်တန်းအောင်နိုင်ငံကသတင်းတွေကိုဥကျော်ဇန်သာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမတင်ဆက်ခင်အခုတော့ ီတိန်နိုင်ငံနဲ့ပတ်သက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဗြိတိသျှပါလီမန်မှာဗုဒ္ဓနေ့ကဝန်ကြီးချုပ်ထရီဇာမေအစိုးရအပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်ရမှာအဆိုပြုချက်အရေးရှုံးနေသွားပါတယ်။အင်္ဂါနေ့ညကတော့ပါလီမန်မှာဝန်ကြီးချုပ်မေရဲ့ EU ကနေဗြိတိန်နှုတ်ထွက်ဖို့ဆိုတဲ့ Brexit သဘောတူညီမှုကိုမဲအပြတ်အသတ်နဲ့ပယ်ချခဲ့ပြီးနောက်တစ်နေ့အခုလိုပါလီမန်ကဝန်ကြီးချုပ်မေအပေါ်အယုံကြည်မရှိအဆိုကိုလည်းပယ်ချခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့သူအစိုးရအပေါ်ပါလီမန်ရဲ့ယုံကြည်မှုမဲကိုရားလိုက်တဲ့အတွက်နောက်သတင်းပတ်တင်းလာနေမှာ Brexit သဘောတူညီမှုအသစ်ကိုတင်သွင်းရမှာဖြစ်ပါတယ်။အကြောင်းစုံကိုတော့ဒေါ်လာအတန်းကပြောပြမှာပါ
။ The eyes to the right 306 the nose to the left 325 so the nose have
it ကံမေ306မေကံွယ်မေ325မေရတဲ့တွေ့ကံွယ်တဲ့ဘက်ကအနိုင်ရချောင်းဗိုလ်ထုနေကဗြိတိသျှလွတ်တော်ဥက္ကဋ္ဌကနေဝန်ကြီးချုပ်ထရီဇာမေရဲ့အစိုးရဘောအယုံကြည်မရှိအဆိုတင်သွင်းမှုရဲ့ရလဒ်ကိုအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။တကယ်လို့သာဒီအဆိုအောင်မြင်ခဲ့ရင်သူ့အနေနဲ့ယာရုကနေနှုတ်ထွက်ပေးရမယ့်အလားအလာဆိုင်နိုင်ပြီးတူတူရွေးကောက်ပွဲမဖြစ်မနေကျင်းပပေးဖို့လေအခြေဆိုင်နိုင်ပါတယ်။ EU ကနေခုလာမယ့်မတ်လ29ရက်နေ့နှုတ်ထွက်ရမယ့်ကန့်သတ်ရဲ့နီးကလာရနဲ့အတူ Brexit နှုတ်ထွက်မှုသဘောတူညီမှုရရှိရေးအတွက်ကြိုးပမ်းမှုဟာပိုပြီးအရေးကြီးလို့လာနေပါပြီ။အင်္ဂါနေ့ညတုန်းကတော့ဝန်ကြီးချုပ်မေတင်သွင်းတဲ့ Brexit သဘောတူညီမှုကိုကန့်ကွက်မဲ432မဲထောက်ခံမဲ202မဲနဲ့အပြတ်ပယ်ချခဲ့တာဖြစ်ပြီးအတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကအစိုးရပေါ်အယုံကြည်မရှိအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။သူအစိုးရပေါ်အယုံကြည်ရှိကြောင်းလွှတ်တော်ကမဲနဲ့အတည်ပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်မေကသူ့အနေနဲ့တာဝန်ကိုအလေးနဲ့ထားကြောင်းအခုလိုပြောခဲ့ပါတယ
်။ I'm pleased that this house has expressed its confidence in the government.
အစိုးရပေါ်အယုံကြည်ရှိကြောင်းထုတ်ဖော်ခဲ့တဲ့အတွက်ကျွန်မဝမ်းသာပါတယ်။ကျွန်မအနေနဲ့ဒီတာဝန်ကိုလေးလေးနက်နက်သဘောထားပြီးကျွန်မတို့အစိုးရအနေနဲ့နိုင်ငံရဲ့ကြီးပွားတိုးတက်ရေးလုံခြုံရေးအမှတ်ကံချက်ရရှိရေးနဲ့ကျွန်မတို့နိုင်ငံစည်းလုံးမှုအင်အားကြီးစေဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါအပြင်ဒီနိုင်ငံသားတွေမဲပေးခဲ့ကြတဲ့လေးနှစ်တဲ့ဂရီအတိုင်းဥရောပသမ္မတကနေခွဲထွက်ဖို့လူမှုဆန္ဒသဘောထားခံယူပွဲရဲ့ရလဒ်ကိုအကောင့်ထဲဖော်သွားဖို့လေဂရီပေးပါလေလို့ဝန်ကြီးချုပ်ကပြောသွားခဲ့တာပါ။ဗြိတိန်ဟာဥရောပသမ္မတကနေခွဲထွက်ဖို့2016ဇွန်လကလူမှုမဲဆန္ဒသဘောထားခံယူပွဲကနေဆုံးဖြတ်ခဲ့တာဖြစ်ပြီးမကြာမီဝန်ကြီးချုပ်ထရီဇာမေးတာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်ခုလိုလွှတ်တော်ကယုံကြည်မှုကိုပြသတဲ့အတွက် EU ကနေနှုတ်ထွက်ရေးသဘောတူညီမှုကိုအောင်မြင်အောင်ညှိနှိုင်းယူသွားမှာဖြစ်တယ်လို့သူကခုလိုပြောပါတယ
် I believe this duty is shared by every member of this house and we have a responsibility to identify a way forward that can secure the backing of the house
ညဝေခံစားကြတယ်လို့ကျွန်မထင်ပါတယ်ကျွန်မတို့အနေနဲ့လွှတ်တော်ရဲ့ထောက်ခံမှုရရှိစေဖို့ရှေ့ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့နီးလမ်းတွေရှာကြရမှာဖြစ်ပါတယ်ဒီလိုဖြစ်နိုင်ဖို့ကဝိုင်းရင်လွှတ်တော်အမတ်တွေအစိုးရကိုယ်စားလှယ်တွေနဲ့လာမည့်ရက်တွေမှာဆွေးနွေးသွားလိုပါတယ်။ဒါအပြင်လွှတ်တော်ပါတီခေါင်းဆောင်တွေနဲ့လည်းကျမနဲ့တူးချင်းစီတွေ့ဆုံကြဖို့ဖိတ်ခေါ်ပါတယ်။ဒီညပဲကျမစတွေ့လိုပါတယ်။အစိုးရအနေနဲ့ဒီဆွေးနွေးပွဲတွေကိုအပြုသဘောဆောင်စွာပြုလုပ်သွားမှာဖြစ်တယ်လို့တစ်ဖက်ကလည်းအလားတူစိတ်ထားဖို့ကျမတိုက်တွန်းပါတယ်။ကျမတို့အနေနဲ့ညှိနှိုင်းယူရမယ့်အဖြေကိုရှာဖို့လိုပြီးလွှတ်တော်ရဲ့ထောက်ခံမှုကိုလည်းရရှိဖို့လိုအပ်ပါတယ်။ကျမပြောခဲ့သလိုတင်လာနေမှာလွှတ်တော်ကိုပြန်လာပြီးရှေ့ဘယ်လိုဆက်လုပ်ကြမလဲဆိုတာကိုတင်ဆင်ချက်အစိုးပြုဖို့တင်သွင်းရမှာဖြစ်ပါတယ်လို့ထရီဇာမေးကပြောသွားခဲ့တာပါ။ Labour တိုက်ခံခေါင်းဆောင် Jeremy Corbyn ကတော့မဲခွဲဆုံးဖြတ်မှုမတိုင်မီကထရီဇာမေးအစိုးရဟာ zombie ဆက်ရုပ်အစိုးရဖြစ်တယ်လို့စွပ်စွဲခဲ့ပါတယ်။မဲခွဲဆုံးဖြတ်ပြီးမှတော့သူကဝန်ကြီးချုပ်ထရီဇာမေးအနေနဲ့Brexit သဘောတူညီမှုမပါပဲ EU ကနေနှုတ်ထွက်တာကိုလုံးဝမလုပ်ဘူးဆိုတာကိုအမခံချက်ပေးဖို့တောင်းဆိုလိုက်ပါတယ်
။ Last night the House rejected the government's deal.
ဒီနေ့ကလွှတ်တော်ကနေ Brexit သဘောတူညီမှုကိုပြတ်ပြတ်သားသားပဲပယ်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလည်းလွှတ်တော်ကနေ Brexit သဘောတူညီမှုမရဘဲ EU ကနှုတ်ထွက်မှုအဆိုပယ်ချခဲ့တာဖြစ်ပါတယ်။ဒါကြောင့်ပြူသဘောဆောင်မဲ့ဆွေးနွေးမှုတွေဆက်ဆက်မလုပ်မီအစိုးရအနေနဲ့ EU ကနေနှုတ်ထွက်ရမှာသဘောတူညီမှုမရတဲ့နှုတ်ထွက်မဲ့အလားအလာမှန်သမျှကိုအပိသက်ဖယ်ရှားပေးရမှာဖြစ်သလို EU ကနေနှုတ်ထွက်ရမှာကမောက်ကမဖြစ်စင်မဲ့အခြေအနေအလုံးကိုလည်းဖယ်ရှားပေးရမှာဖြစ်ပါတယ် EU ကနေနှုတ်ထွက်ရမှာသဘောတညီမှုမရဘဲနှုတ်ထွက်ခြင်းမပြုပါဘူးဆိုတာကိုဝန်ကြီးချုပ်အနေနဲ့အတည်ပြုပေးစေလိုပါတယ
်နောက်တင်းလာနေမှာဝန်ကြီးချုပ်ကလွတ်တော်မှာ Brexit သဘောတူညီမှုနဲ့ပတ်သက်လို့ရှေ့ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုချပြဖို့ရှိပြီးသဘောတူညီမှုမပါဘဲ EU ကနေနှုတ်ထွက်ဖို့နောက်ထပ်ပြည်လုံးကျလူလူဆန္ဒခံယူပွဲကျင်းပရေးပါဝင်လွတ်တော်အမတ်တွေနေနဲ့တခြားရွေးလန်းတွေကိုအကြံပေးနိုင်ကြမှာဖြစ်ပါလိမ့်ရှင
်ပြည်ထောင်နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ဒေါ်လလသန်ပြောပြသွားတာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပါမယ်ကချင်ပြည်နယ်မြစ်ဆုံရေအားလှည့်စစ်စီမံကိန်းကို NLD အစိုးရလက်ထက်မှာဆက်ပြီးရပ်ဆိုင်းထားတဲ့လို့ပြည်ပရောက်ကချင်ခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်မြစ်ဆုံစီမံကိန်းကိုကချင်ဒေသခံပြည်သူတွေကဆန့်ကျင်ကန့်ကွက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်ထုတ်ပြန်ပြီးနောက်အခုလိုကန့်ကွက်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဒီအကြောင်းကိုပြောပြမှာပါမြန်မာပြည်ဆိုင်ရာတရုတ်တန်အမတ်ကြီးမစ္စဟွန်လျန်ကပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ပြီးကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကချင်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံမှုအတွင်းဆွေးနွေးချက်နဲ့ပတ်သက်လို့ဇန်နဝါရီ12ရက်နေ့ကထုတ်ပြန်တဲ့တရုတ်တန်ယုံကြေညာချက်ထဲမှာတော့ကချင်ဒေသခံပြည်သူတွေကမြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်မှုမရှိကြောင်းထည့်သွင်းရေးသားခဲ့ပြီးနောက်ပြည်တွင်းမှာကန့်ကွက်ဝေဖန်တဲ့တွေကျေလောင်ခဲ့ပါတယ်စီဆိုရလက်ထက်မှာအစာပြုတ်ခဲ့တဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လာရင်တမရဦးသိန်းစိန်လက်ထက်မှာရော NLD အစိုးရလက်ထက်မှာပါစာချုပ်ပါသဘောတူညီချက်တွေကဘာလဲဆိုတာကိုပုံမှန်လင်းလင်းချပြတာမျိုးမရှိသေးဘူးလို့မြစ်ဆုံအရေးလေ့လာသူတွေကထောက်ပြလို့ရှိပါတယ်တကယ်လို့သာမြစ်ဆုံစီမံကိန်းအကောင့်ထဲပေါ်လာမယ်ဆိုရင်ကချင်ပြည်သူတွေသာမကမြန်မာတနိုင်ငံလုံးအကျိုးစီးပွားအတွက်ပါထိခိုက်လာမှာဖြစ်လို့ရန်နာထားဖို့လိုတယ်လို့ကနေဒါနိုင်ငံသားကချင်တိုင်းရင်းသားများအစီယုံအထွေထွေအတွင်းမူဂျွန်လာဆိုင်းကပြောပါတယ
်စာချုပ်စာတမ်းကလည်းဘလို့မြစ်ဆုံစီမံကိန်းပြည်သူတွေလည်းတီးပုံမပေါ်ပါဘူးကျွန်တော်တို့လည်းဘာမှဒီကိစ္စနဲ့ပတ်သက်ပြီးတော့မတီးရဘူးမကြားရဘူးအဲ့ဒါကိုအစိုးရအနေနဲ့ခြားပြတင်နေလို့မြင်ပါတယ်။အဲ့ဒီစာချုပ်ကိုဘယ်လိုသဘောတူထားတယ်အဲဘယ်လိုဟိုကတိကိုပြုထားတယ်ဆိုတဲ့ပုံမှာမူကြည့်ပြီးတော့ကျွန်တော်တို့နီလန်းရှာရမှာပေါ့နော်။အဲမြစ်ဆုံရာလက်စစ်စီမံကိန်းကအစကတည်းကဟိုမလုံဆောင်တင်တဲ့စီမံကိန်းတစ်ခုပါ။အဲ ALD မြစ်ဟိုချင်ပြည်နယ်ဒေသခံပြည်သူဒီသားတွေအတွက်တာမကဘူးဟိုမြန်မာနိုင်ငံသားအလုံးရဲ့သဘာဝအမူအညီဖြစ်ယုံတာမကဘူးပေါ့နော်။မြန်မာနိုင်ငံတမိုင်းကြောင်းနဲ့စီးပွားရေးအတွက်အရေးပါတဲ့အသက်တွေတော်လည်းဖြစ်တဲ့အကြောင်းမလို့လက်ရှိဒီအစိုးရအနေနဲ့ပေါ့မြေဆုံစီမံကိန်းကိုပြည်သူလူထုဆန္ဒအတိုင်းကိုပြက်ပြက်တတရပ်ဆိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
် NLD ပါတီဟာအတိုက်ခံဘဝမှာတုန်းကမြေဆုံစီမံကိန်းကိုကန့်ခွက်ခဲ့ပြီးအခုလိုအာဏာရအစိုးရဖြစ်လာချိန်မှာနိုင်ငံရေးယက်တီချက်သဘောထားမပြောင်းသင့်ဘူးလို့ American Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်စံကတိုက်တွန်းပါတယ်
တရုတ်အမတ်အနေဖြင့်ကျွန်တော်ကချင်ပြည်ကိုလာမှမြေဆုံပြန်စားဖို့အတွက်တောင်းဆိုမှုပုံစံနဲ့လာချင်းကတ်တာကလုံးဝမဖြစ်သင့်ဘူးလို့ကျွန်တော်ယူဆပါတယ်။ဒီလိုရဲရဲဝံ့ဝံ့သွားပြောလို့ရဆိုတော့အစိုးရအနေပြီးတော့ခွင့်ပြုလို့ရရဟာမဟုတ်ဘူးဆိုရင်ကတော့ငိုဆက်သွားဖို့အစီအစဉ်ရှိမှာမဟုတ်ပါဘူး။နောက်တစ်ခုကတော့မြေဆုံဆယ်ဆောက်ဖို့ဆိုတာအရင်ကတည်းကဒီလုံးဝကန့်ကွက်ခဲ့တဲ့အရာတစ်ခုပါ။အဲဆိုတော့နိုင်ငံတကာနိုင်ငံဖြစ်လာပြီဆိုတော့သူရဲ့ဝိဒေသတွေရှိပါတယ်ဗျဒီဝိဒေသတွေကိုဖြတ်စည်းရဲ့ဆိုအဲ့နိုင်ငံရှိသေးလားလို့ပြန်စဉ်းစားရမယ်အခြေအနေရှိပါတယ်ကျွန်တော်ကနေပြီးတော့လုံးဝအကန့်ကွက်ပါတယ်အစိုးရကနေပြီးတော့ဒီဟာကိုကန့်ကွက်တင်ပါတယ်အတိုက်ခံအနေဖြင့်မြစ်ဆုံကိုကန့်ကွက်ခဲ့တဲ့ပါတီကအခုကနှုတ်ဆက်နေရတော့လုံးဝမဖြစ်တင်ပါဘူ
းလက်တလုံးအခြေအနေတွေအရမြစ်ဆုံစီမံကိန်းကိုအလောတကြီးအကောင့်ထဲပေါ်လာမယ်ဆိုရင်စိုးကြိုးကပိုများလိမ့်မယ်လို့American Texas ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာ engineer ဒေါ်အေးအေးကြီးကအကြံပြုပါတယ
်တကယ်ပဲရက်တင်လာမရက်တင်လာဆိုတာကိုဆုံးဖြတ်ဖို့ဆိုရင်အခြေအနေကဘယ်လိုရှိတယ်လဲဆိုတာကိုတိတိကျကျသိဖို့လိုတယ်အဲ့လိုတိတိကျကျမသိဘဲနဲ့ငင်းငင်းဆန်းဆန်းလုပ်မယ်ဆိုရင်အပြည့်အစုံတွေလည်းအများကြီးဖြစ်သွားနိုင်တာပေါ့နော်အဲ့တော့တရုတ်ဘက်ကလှုပ်ထားတဲ့တဘာဝပတ်ဝန်းကျင်ဆန်းစစ်မှုတွေကတကယ်ပဲထိရောက်တလားဒါမှမဟုတ်လို့ရှိလို့ရှိရင်ဟန်ပြပဲလှုပ်ထားတလားဆိုတော့ဗမာဘက်ကပညာရှင်တွေကလည်းကာကန်ကနတိဖို့လိုတယ်အဲ့ဒီအတွက်ကြောင့်မလို့ချက်ချင်းပြန်ဆရတယ်ဆိုတာကတော့ဗမာပြည်အတွက်ဆိုရင်နည်းနည်းလေးအလော30ဖြစ်သွားပြီးတော့အစိုးဘက်ကိုနည်းနည်းမြောက်သွားနိုင်ပါတယ်နောက်ပြီးတော့တရုတ်ကုမ္ပဏီတွေရဲ့သူတို့အရာစုံကိုထောက်ချပြီးတော့လေအခုဖြစ်နေဒီကြီးကျယ်တဲ့ project ကြီးတွေက ဘယ်လိုလာမယ်ဆိုတာကိုအနာဂတ်ကိုခန့်မှန်းတင်တယ
်။ဇန်နဝါရီ12ရက်နေ့တုန်းတရုတ်တန်ယုံရဲ့ကြီးညာချက်ပါကချင်ပြည်သူတွေကမြေဆုံစီမံကိန်းကိုမကန့်ကွက်ဘူးလို့ကချင်ပါတီနဲ့လူမှုအဖွဲ့အစည်းတွေကတရုတ်တမ်မကြီးကိုပြောကြားခဲ့တယ်ဆိုတဲ့အချက်မဟုတ်မှန်ကြောင်းဆွေးနွေးပွဲတက်ရောက်သူတွေကနောက်ပိုင်းမှာပြန်လည်ရှင်းလင်းခဲ့ပါတယ်ခင်ဗျာ။ယူရဲ့ဂျာတာပတိနေမနေခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အေးရခိုင်လက်နက်ကင်တပ်ဖွဲ့အပါအဝင်မြန်မာနိုင်ငံမြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေကင်ဆွဲတောင်းဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာခွဲဝေမှုမြန်မာတဲ့ Confederate ဆိုတဲ့မူဟာလက်ရှိမြန်မာအစိုးရနဲ့တပ်မတော်တို့တွန်းနေတဲ့ Federal ပြည်ထောင်စုမူနဲ့ဘယ်လိုကွာခြားချက်တွေရှိနေပါသလဲ။ WSA ဝါပြည်သွေးစည်းညွေရေးတပ်ဖွဲ့လိုပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းဘာကြောင့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလိုချင်တာပါလဲ။တိုင်းရင်းသားရေးရာကျွမ်းကျင်သူအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကိုမန်အင်ဂျင်နိုင်ဆက်သွယ်တင်ပြထားပါတယ
်။လက်ရှိဝါဒေသမှာရှိနေတဲ့ကိုပိုင်အုပ်ချုပ်ခွင့်စနစ်ပုံစံနဲ့ပတ်သက်လို့ဒေါက်တာဆိုင်းထွေးမောင်ကအခုလိုစပြောပါတယ
်။အခုဝါရဲ့ကိုပိုင်အုပ်ချုပ်ခွင့်နယ်မြေဟာအခုသူတို့တကယ်ပဲအားလုံးကိုပိုင်လုပ်နေတယ်။တရားဥပဒေစီရင်ရေးကျမရေးစီးပွားရေးလူမှုရေးလုံခြုံရေးအားလုံးသူတို့ကိုပိုင်လူလတ်စွာလုပ်နေတယ်ပါတာစကားလဲသူတို့တုံးချင်တာတုံးတယ်သူတို့ရဲ့ငွေလဲသူတို့တုံးချင်တာတုံးတယ်သူတို့ရဲ့ဟိုစားပေါ့ကိုပိုင်လူလတ်စွာဆုံးဖြတ်တယ်ဟိုတရားစီရင်ရေးတော်မှသူတို့ကတေတံအထိပေးနိုင်တဲ့တရားစီရင်ရေးသူတို့ဟာသူတို့ရှိတယ်ဆိုတော့ဝါရဲ့ Confederation ဟာတကယ်လုံးဝလွတ်လပ်တဲ့နိုင်ငံတနိုင်ငံလိုပဲသူတို့အုပ်စိုးနေတာရှိတယ်။အဲ့ဒါကအီအီကလည်းသူတို့ဝါရဲ့ဟိုလွတ်လပ်တဲ့အုပ်ချုပ်မှုပုံစံကိုသူတို့ကလိုချင်တယ်။ကျွန်တော်တို့အဲ့ဒီ FPNCC ကနေပြီးတော့မှသူတို့တင်ထားတဲ့ NCA လမ်းကြောင်းပြင်ပကနေပြီးတော့ဆွေးနွေးမယ်ဆိုတဲ့အချက်ထဲမှာအဲ့ဒီ Confederation System ကိုသူတို့ကထည့်ထားတယ်
အေအဖွဲ့ပါဝင်တဲ့ FPNCC မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကအရင်ကတည်းကထုတ်ပြန်ထားတဲ့သူတို့လိုလားတဲ့ Confederate စနစ်မူကြမ်းမှာဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်သမရအရေးချင်းတတ်မှတ်မှုလွတ်တော်အမတ်နေရာခွဲဝေမှုတိုင်းရင်းသားပြည်နယ်တွေမှာတိုင်းရင်းသားစစ်တပ်တွေဆက်လက်ထားရှိဖို့ပြည်နယ်တွေမှာလွတ်လပ်စွာတရားစီရင်ပိုင်ခွင့်နဲ့လွတ်လပ်စွာဥပဒေပြုခွင့်ကိုပိုင်မူဝါဒနဲ့တရားစာတတူဖော်ခွင့်အခွန်နဲ့ငွေကြေးဆိုင်ရာစနစ်တွေကိုပြည်ထောင်စုအစိုးရချုပ်ကင်ခွင့်မပါဘဲကိုပိုင်ဆုံးဖြတ်ခွင့်စတာတွေပါဝင်ပါတယ်။မြန်မာအစိုးရနဲ့တက်မတော်ကလိုချင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ Confederate ပုံစံဘလို့ကွာခြားတယ်လဲဆိုတာကိုဒေါက်တာဆိုင်းထွေးမောင်ကအခုလိုရှင်းပြပါဗျ။
Confederation ကသူ့မှာပို့လွတ်လိုက်တဲ့နိုင်ငံတစ်ခုပုံစံမျိုးပဲ။သူ့မှာအားလုံးကလွတ်လွတ်လပ်လပ်ဟိုအုပ်ချုပ်ပိုင်ခွင့်ရှိတယ်၊စီမံကိန်းပိုင်ခွင့်ရှိတယ်။ဒီ Federal System ကတော့ဒီလွတ်လပ်မှုကဟို limited ဖြစ်တယ်ဟိုအားလုံးဒီ central system ကပုံပြီးမှပါဝါရှိတယ
်ဒါ့အပြင်မြန်မာနိုင်ငံမှာ confederate စနစ်ကိုသဘောတူညီခဲ့တဲ့သမိုင်းကြောင်းရှိခဲ့တယ်လို့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဘာလို့လဲဆိုတော့ကျွန်တော်တို့ပြန်ကြည့်တဲ့အခါမှာသူတို့1947တို့ကအဲသဘောတူညီချက်ထဲမှာဆိုရင်တရားစာစကားတွေဒီကိုပြည်နယ်ဥမရှမ်းပြည်ကချင်ပြည်ဆိုရင်ကိုရဲ့ထွက်တဲ့တရားစာစကားတွေကိုဟာကို manage ဟိုလုပ်လို့ရတယ်ကိုပန္ဒန်ကြီးလက်တီတန်လွတ်လပ်မှုဟိုရှိတယ်။နောက်သူတို့မှာဟိုcontrol ပေါ့လေအဲ့ဒီ judicial system အဲ့ဒီဟိုတရားဥပဒေလဲသူတို့ဟာသူတို့ဟိုလုပ်လို့ရတယ်။ဆိုတော့ကြည့်ရတာကအခုအရင်တော့က style က confederation style ပဲ။နောက်ပြီးတော့ပါလီမန်တက်တဲ့အခါမှာလဲကျွန်တော်တို့ရှမ်းဆိုရင်သူတို့ကဟိုခွဲတားနဲ့တက်ရတယ်။ဥမာရှမ်းဆိုရင်ပဲနေရောက်ဟိုပါကိုစလေတက်လို့ရတယ်ဆိုတာကိုစလေနဲ့တက်တယ်ဆိုတော့ရွေးကောက်ပွဲနဲ့တက်တာမဟုတ်ပဲနဲ့ကိုစလေနဲ့တက်တာဆိုတော့ကြည့်ရတာဟိုအရင်တော့ပုံစံက Confederation ပုံစံနဲ့တူတယ်ဗျာ
အဲ့တော့ခုလက်ရှိအခြေအနေမှာကဒီအပြစ်ခက်ရက်စဲရေးအတွက်တောင်မှာပေါ့နော်မင်းတို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ပေါ့နော်အပြန်လှန်သူဆွေးနွေးနေကြဆဲရှိသေးတယ်ဆိုတော့ဒီလိုမျိုး Confederate လို့အဆင့်ကိုတောင်းဆိုလာတာမျိုးဆိုရင်လက်တွေ့မှာအခြေအနေဒီဘလို့ဖြစ်လာနိုင်လဲရှင
့်လက်တွေ့အနေထားဆိုလို့ရှိရင်တော့ပို့ပြီးတော့ရှုပ်ထွေးလာမှာကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုတော့အဲ့ဒီ confederation ကိုသူတို့ကပြောလာတဲ့ခါတောင်းဆိုလာတဲ့ခါကျတော့အစိုးရအနေနဲ့လိုက်လျောဖို့ရန်ပို့ပြီးတော့မှခက်ခဲလာမယ်ဆိုတော့အဲ့ဒါပို့ပြီးတော့မှရှုပ်ထွေးလာမယ်လို့ကျွန်တော်ထင်တယ်။
ရခိုင်ပြည်နယ်မှာ ဇန်နဝါရီ 4 ရက်နေ့ကနေသားဆောင်ရဲကင်းစခန်း၄ခုကိုအေအဖွဲ့ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်
ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကိုင်အဖွဲ့တို့ကြားလက်ရှိတိုက်ပွဲတွေပြင်းထန်နေပြီးကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရစစ်ပြေးဒုက္ခသည်9000ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။မင်းညင်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုလိုတိုင်းရင်းသားအရေးနဲ့တဆက်တည်းပြောပြချင်တာကရခိုင်ဒေသဘက်ကစီရေးအခြေအနေပါ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွ ူတွေတိုးလာတာနဲ့အမျှအရေးပေါ်အကူအညီတွေလိုအပ်နေပြီးအခြေအနေတွေပိုဆိုးလာနိုင်တယ်လို့အဲ့ဒီအဖွဲ့တွေကခန့်မှန်းနေကြပါတယ်။ VOA သတင်းတော့ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
စပွဲပရိပခါရရှိနေတဲ့ရခိုင်ဒေသမှာဆစ်ဆောင်ဥယျာဉ်ဟာတဖြည်းဖြည်းတိုးနေပြီးဒီရပိုင်းအတွင်းမှာ6000နီးပါးရှိနေပြီလို့နိုင်ငံတကာကြက်ချိန်ရေးအဖွဲ့ ICRC ကပြောပါရယ် ICRC အနေနဲ့ဆစ်ဆောင်စခန်းတွေရှိတဲ့ပုံသားကျွန်းကြောက်တော်ဘူးတီတောင်ရသေးတောင်စားရဲမျိုးနယ်လေးခုမှာကုညီကယ်ဆယ်ရေးတွေကိုလုပ်နေပြီးလုံခြုံရေးတင်းကျပ်ထားတဲ့နေရာကလွဲလို့ဒုက္ခသည်အများစုကိုထောက်ပံ့ထားကြောင်းစစ်တွေအခြေဆိုင် ICRC ရဲ့ဆက်ဆံရေးအရာရှိဒေါက်ခင်ထေးဦးကပြောပါရယ်ဒီ
နေလုံးမှာအခုလက်ရှိပေါ်ဒီ6000နီးပါးတော့ပြောလို့ရတယ်ကိုဒီကျမတို့ပေးထားတာကတော့အခုဒီ5000နားကိုကတ်နေပြီကျမတို့ကတော့ဒီလလန့်မှုတလောက်ပေါ့နော်ကိုတော့လို့ရတဲ့ ITP စခန်းတွေကိုကျမတို့ကတစ်ခါပွားပြီးဆိုရင်ရိတ်ခါနှစ်ပတ်ဆောက်လောက်ယူတော့တယ်ကိုဒီရှိတဲ့နေရာဆိုရင်ကျမတို့ငွေသားထောက်ပံ့တယ်ကျမတို့တော့လာလို့အေးငွေချုံမှုမရှိနိုင်ဘူးလို့ထင်တဲ့နေရာမျိုးဆိုရင်ကျမတို့ကဒီအစိုးရကိုခေတ္တဆက်ကိုတောင်းတာပေါ့နော်ကျန်တာတော့ကျမတို့လလန့်မှုတလောက်ပေါ်လို့ရတယ်ကိုကိုချင်ကြီးကတော့
ဒုက္ခသည်ဥယျာဉ်ကကြောက်တော်မျိုးနယ်ဘက်မှာအများဆုံးဖြစ်ပြီးလူဦးရေ2000ကျော်ရှိပါတယ်ICRC အနေနဲ့ဆစ်ဆောင်တယောက်ကိုနှစ်ပတ်စာအသုံးစေကျပ်2000ထောက်ပံ့ပြီးဆောင်းအိယာစီးကန်းနဲ့တောက်သုံးရည်အတွက်လည်းထောက်ပံ့နေရရရှိရလို့ပြောပါရယ်ရခိုင်ပြည်နယ်အစိုးရကလည်း3900ကျော်လူတယောက်ကို5000ကျပ်နှုံးနဲ့လှူခဲ့ပေမဲ့တကယ်တမ်းကျလူဝက်တာယူကများနေလို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူတင်ကြောင်းစစ်တွေအခြေဆိုင်ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါရယ
်လက်ရှိက6000လောက်ရှိပါတယ်ခင်ဗျာဟိုပိမိနေတဲ့ကျော်တွေရောပေါ့နော်အဲလိုအပ်ချက်တွေကအများကြီးပါအတိအကျတော့စာမေးရိက္ခာတင်ကိုချိုးနေရတယ်မှာဆိုစောက်ပေါ့ဥပမာ BKD တရားကထွက်ပြလာတဲ့လူတွေမှာဆိုဘာမှမရခဲ့ဘူးအဲ့လိုထွက်ပြလာကြတော့ဘောအလီချောက်ဆိုတဲ့ကျော်ကအဲ့ဒီကကြရင်သူတို့မှစောက်တို့အဝဲခြေတို့အဲ့ဒီနေရာကနောက်တော့ကသူတို့နေထိုင်ဖို့ကိုနိုင်တာဒီမြေကြီးမှာပဲနေရတာပေါ့နော်ဒီယာစီကအရင်ကဒီဥတုအေးတယ်ဒီလာမေးလာဆိုရင်စာမေးစတော့မယ်အဲ့ဒီမှာကလေးတွေဆိုအလီတန်းနဲ့မူလာတဲ့တွေတော်တော်များတယ်နောက်တစ်ခုကကျမရေးပေါ့ကျမရေးဆိုရင်အင်တာနက်လူနေတဲ့တေးနဲ့ယာယီတေးနဲ့ဝေါ်ဒီကန်လောက်ပဲဝေးနေခါကြတော့လေအဆင်မပြေဘူးပေါ့နော်စစ်ကိုစစ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့လေဒါဟိုညင်းဆိုင်လမ်းစဉ်ပေါ်မှာပဲဆွေးနွေးဖြေစာကြဖို့ကျွန်တော်ကတော့ပြောချင်တယ
်စစ်ဆောင်ရေးအတွက်ကတနေ့တခြားတိုးလာနေသလိုလက်ရှိစည်ရေးပฏิပခကလည်းအခုချိန်ထိတော့ရောပါမသွားသေးပါဘူးဗုဒ္ဓဟူးနေ့ညနေပိုင်းမှာပဲမောင်တော်မြို့နယ်သားမှာအပြန်အလှန်ပြစ်ခတ်မှုတွေရှိနေပြီးနေအိမ်မီးလောင်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။တပ်မတော်အနေနဲ့စစ်တိုင်း၅ခုမှာလေးလကြာအပြစ်ခတ်ရစရေးကိုကြီးညာထားပေမဲ့လည်းရခိုင်ဒေသမှာလူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့2019နိုဝင်ဘာ1ရက်လောက်ကစပြီးတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်။
ဗီဒီယိုသတင်းတော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသာရဲ့မြန်မာရေးသွန်သက်ချက်သူယုံကြည်အားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်ဗီဒီယိုမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်တဲ့အခါမှာတော့
ပထမတစ်ချက်ကတော့ညဉ့်ညေးသုံးကန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက
်မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြမပြည်ဆိုင်ရာအဒီရအာဘုံနဲ့သတင်းဆောင်မတွေကိုမူရင်းအာဘုံပြည့်ဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ကစူးစီးတင်ပြပါမယ်
မြန်မာစီကအများအစွန်းကြီးစွာရဖို့တရုတ်ကျန်စီဆိုတဲ့ခေါင်းစဉ်နဲ့ဘတ်တလတာရေးတဲ့ဆာမကို The Asia Times မှာဖတ်ရပါတယ်။တရုတ်အစိုးရဟာအထူးကြံဖြစ်လာနေတဲ့မြန်မာနိုင်ငံကိုစံတမန်ရေးထောက်ခံမှုပေးပြီးအပြန်လှန်အဖြစ်အငင်းပွားစရာဖြစ်နေတဲ့မြေဆုံနဲ့တခြားရပ်ဆိုင်ထားရတဲ့စီမံကိန်းကြီးတွေပြန်ဆဖို့ဖိအားပေးနေတယ်လို့ဆိုရတယ်။အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးစီမံမြေဆုံရေးအားလျှက်စစ်စီမံကိန်းဟာကချင်ပြည်နယ်မြောက်ပိုင်းစစ်တော့ area စတူရမ်းမိုင်400လောက်ကိုရေလွှမ်းမှုတော့မှာဖြစ်ပြီးဒီစီမံကိန်းကထွက်စီလာမဲ့စွန့်ရင်90ရာခိုင်နှုန်းကိုတရုတ်ကရယူမှာဖြစ်ပါတယ်ဒီစီမံကိန်းကိုမြန်မာပြည်သူတရားလုံးကန့်ကွက်ကြတဲ့အတွက်2017မှာဥသိမ်းစင်အစိုးရကရဆန့်ခဲ့ပါတယ်ဒီစီမံကိန်းအတွက်တရုတ်ကဖိအားပေးလာတဲ့ဆိုတဲ့သတင်းတွေဟာဒီဘက်အစိုးရကစပေါ်ထွက်လာပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံမကြီးကဆိုရင်ကချင်ပြည်နယ်ထိသွားပြီးတော့ဒီစီမံကိန်းကိုမဆန့်ကျင်ကြဘူးနောက်တိုင်းသံတမန်တွေနဲ့အယောမွင့်ကြဖို့ခရီးရန်အဖွဲ့အစည်းတွေနဲ့သိရောနှောနှောမလုပ်ကြဖို့အရာဝတီသတင်းဌာနကိုကိုကဖော်ပြထားပါတယ်။တကယ်တော့ဒီလိုချင်းချောက်တာဟာအစစ်စမ်းမဟုတ်ပါဘူးတဲ့။2016ခုနှစ်တုန်းကလည်းဒီတရုတ်သံမကြီးကပဲရန်ကုန်မှာရှိတဲ့အမေရိကန်သံမကြီးကိုကချင်းမြောက်ပိုင်းနဲ့ရှမ်းပြည်အစီပိုင်းဒေသတို့ချို့ကိုခရီးမထွက်ဖို့တရုတ်ရဲ့အကျိုးစီးပွားကိုလေးစားဖို့တိုက်တွန်းခဲ့သေးတယ်လို့ရေးထားပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့တရုတ်ရဲ့အကျိုးစီးပွားတွေဟာအဓိကအဖြစ်မဟာဗျူဟာနဲ့ပတ်သက်နေပါတယ်။ကုန်းတွင်ပိတ်တရုတ်အနောက်တောင်ဒေသအိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ရရှိရေးမြေဆုံစီမံကိန်းအားဆွင်လဲယူနန်နယ်နဲ့တရုတ်မြန်မာဒေသတစ်လျှောက်ကစီးပွားရေးဇင်းကြံစီမံကိန်းအတွက်စွန့်ရရှိရေးလိုပဲဖြစ်ပါတယ်။တရုတ်ဟာကျန်တဲ့နိုင်ငံတွေရဲ့အကျိုးစီးပွားကိုဂရုစိုက်ဖို့နေနေသသာမြန်မာနိုင်ငံရဲ့အကျိုးစီးပွားမြန်မာတို့ရဲ့သဘောထားကိုတောင်ဂရုမစိုက်ပဲဒီဒေသမှာဩဇာကြီးစိုးခြင်းနေတယ်လို့American Chesite Institute of Peace ကိုကိုကားပြီးဖော်ပြထားပါတယ်။အခုအခါတရုတ်ဟာသူတို့ရဲ့မြန်မာအခြေပြုမူဝါဒနဲ့စီမံကိန်းတွေကိုတုံ့ပြန်လှုပ်ဆောင်ဖို့ပုံမှုအင်အားကောင်းလာတဲ့အနေအထားလည်းဖြစ်ပါတယ်တဲ့။ Muslim Rohingya တွေကိုဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရအောင်မြန်မာစစ်တပ်ကလှုပ်ဆောင်ခဲ့တဲ့ကိစ္စကြောင့် American နဲ့ဥရောပသမဂ္ဂတို့ဟာမြန်မာကိုအရေးယူဖို့လှုပ်လာကြပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်မှာသူတို့အနောက်နိုင်ငံတွေဘက်ကချီးမြှင့်ထားခဲ့တဲ့ဂုဏ်ထူးဆောင်တစိ့တွေလည်းပဲပြန်လည်ရုပ်သိမ်းသွားကြတော့သူ့ကိုအရင်ကအပြစ်ခဲ့တဲ့အနောက်နိုင်ငံတွေနဲ့တဖြည်းဖြည်းအလှမ်းဝေးသွားပြီးဒီဘက်မှာလက်ဖြန့်ကျူနေတဲ့တရုတ်ဘက်ကိုပိုတွန်းလိုက်လို့ဖြစ်နေတယ်လို့လည်းဆိုထားပါတယ်တရုတ်ဆိုရဟာမြန်မာနိုင်ငံတွေကတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေမှာလည်းချော့တခါမြောက်တလှဲနဲ့ကျူးဆွဲနေတယ်မြန်မာစစ်တပ်ရဲ့ပြီးခဲ့တဲ့ဒီဇင်ဘာ27မှာထုတ်ပြန်ခဲ့တဲ့လေးလာခွဲတစ်ဖက်သားပြစ်ခတ်ရဆဲရေးဟာဆိုရင်လည်းတရုတ်ရဲ့ဖိအားကြောင့်ဖြစ်တယ်လို့အများကသုံးသပ်နေကြပါသတည်းအခုအခါမြေဆုံစီမံကိန်းဟာစပွဲပေါ်ပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်သို့တော်လည်းပဲဒီစီမံကိန်းဟာမြန်မာလူထုရဲ့တရုတ်ဆန့်ကျင်ရေးလှုပ်ရှားမှုကိုလည်းပြန်လည်ပေါ်ပေါက်လာစေနိုင်တယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
Boston ရှိဆိုင် The Globe Post ရဲ့ဗုဒ္ဓဟူးနေ့ထုတ်တဲ့ထဲမှာအိန္ဒိယရဲ့ Ranger တွေ Bangladesh ဖက်ထွက်ပြေးတဲ့အကြောင်းရေးသားထားတာကိုဆက်ပြီးပြောပြပေးပါရစေအိန္ဒိယအစိုးရကမြန်မာနိုင်ငံကိုပြန်ပြီးပို့မှာစိုးရိမ်ပြီးဒီနှစ်ဆလောက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမိသားစုက300လောက်ရှိပြီးလူရေက1300လောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာတွေကိုပြန်ပြီးပို့နေတဲ့အတွက်ကုလသမဂ္ဂရရောလူခွင့်ရေးအဖွဲ့တွေကပါပြင်းပြင်းထန်ထန်ဝေဖန်နေတဲ့ကြားကပဲ Kulatamaga, Doka de Miasaya, the Bodu Sajo, Lemma, Yetumatari, Indiaga, Manika, Pansi like the Ruinjaga, Nea Tonsa, Shinibi, Tahan Nipal Miasa, a drain, a Miasum Pinide, Lupiobari, India Ma, Nina Chibi, Nitaine, Ruinjaga, Lidan of Shinibi, Bada Epiantane, Hindu Rega, India Ma Yonide, Muslim de Alungu, Pianpi Pobudre, Townsu Nijaraba. Louis Lidan of Shide, Adam Pinide Ma, Janai Lagon Yoin. Nangana, Mapondanry, a tipian be low pushing be, Ignition Bangladesh Nangan Bega, Lion, Nitang to read dread. Bangladesh, Lula Yare, Tangoa Conasetta Kune, Machla, Nasali, and Matanganga, Yoni to Rigobe, Nangana Pine, Tima Pumelo, Asuaga, Pure Tadalo, Adam Pinema Ochonide, Layazon Wadi Re Usone, Leshi Anaya, BJP Padiga, Agulu, Low Sonaha, India Nangantego, Tiamu and Layout to Rigo, Porto Pudre. ရည်ရဲလို့ပြောနေတဲ့အတွက်တရားမဝင်လာရောက်နေတဲ့ရွှင်ကြားတွေအတွက်ပြန်ဖို့ခံမယ်အရေးထူးဆိုရင်လားစီလားဖြစ်ပါတယ်လူခွင့်ရေးဖွဲ့တွေကတော့ဒါဟာအာတန်ပြည်နယ်ကမွတ်စလင်လူနည်းစုအတွက်ရည်ရွယ်ချက်ရှိရှိဝိုင်းပြီးတိုက်ခိုက်နေတာလို့ဆွဆွဲနေကြောင်းရေးသားထားပါတယ်တော်ရရှင်များရှင်မကြာသေးခင်ကကချင်ပြည်နယ်ကြီးစင်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမှတ်ကြီးက အနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းဒေသခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိနီချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညဒိုင်းရိုက်လေးလိုက်စစ်စင်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 3 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9
VO ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ရရှိမြရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲပြောနိုင်တဲ့အတုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတဲ့နဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော
့ Say let me foot the bill for this
နောက်ထပ်နားဆင်ကြည့်ကြရအောင
် Say let me foot the bill for this
အတိအပယ်ကတော့ကျမပြပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထတာဖြစ်ပြီး bounce ကအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here let meIt's my treat.
Now ta na sin chi ja ya aw.
Here, let me. It's my treat.
A ti be ga ro jama jwe ba me so da be phit ba de. Di niya ma T R E A T treat ga a ti be myo myo shi ba de. Sait chan da ya aw, jwe da, mwe da, let saung pe da, sa ta phin ko yi nyun pyo so da phit ba de. Sa taw sain twa lo be du ga jwe ma le. A naw nai nga ma lo ko twe ko pe ja ji so yin go be lu pyo ma le.
Dutch treat.
Now the count na sin chi ja ya aw.
Dutch treat.
Dutch treat asa now ta pyo lo ya de a tong de myo ga.
Go Dutch.
Now the count na sin chi ja ya aw.
Go Dutch.
Di niya ma DUTCH Dutch ကဘေးကလာတယ်လေရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူးစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးကြီးဆိုတဲ့သဘောရောက်ပါတယ်တော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်နော
် dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့အခုလိုအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုမနေ့ကနေ့မှနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမိုကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရမတူကွဲပြားမှုတွေများပြားလွန်းတဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နှဲပါရသလဲဆိုတာတွေကိုအိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်လာတဲ့1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်သားတို့ဆွေးနွေးထားပါတယ
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်သူတွေပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးတဲ့နောက်မှာငြိမ်းချမ်းရေးအလားအလာပိုပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ကြရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတွတ်တက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါလေလားဒီညဉ့်ညဉ့်ရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အခြေအနေကကြည့်လို့ရှိရင်ညဉ့်ညဉ့်ရေးအလားအလာကောင်းတယ်လို့ပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းရှင်ကြီးကိုဟိုနီးအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက်အပြဿနာအခက်အခဲတွေကိုလူလူကပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူးနောက်တစ်ချက်ကအဲ့ပွဲတွေဘာကြောင့်ပုံများလာကြလဲဘာကြောင့်ညီညာရေးအလားလာဟာပုံမိန်ကြလဲဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေတိချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှာဒီကိစ္စတွေအတွက်အကြီးသွင်းညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့တန်တရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်ဆောင်းအောင်ပါ
ဟုတ်ကဲ့အဲ့နံပါတ်1ချက်ကိုအရင်ဆန်းစစ်ပါဆရာအဲ့တော့အကြီးသွင်းညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုတာဟာတက်နေတဲ့လောက်ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲတော်တော်များများရှိပါတယ်သို့သောအခက်အခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါ်အောင်ဆန်းစုကြည်အစိုးရမှာလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတတိယဆန်းနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတော့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်အခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် NLD အစိုးရဟာတိုင်းပြည်ရေးကြီးတဲ့အရာတွေကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းဖြစ်တဲ့တွင်အခက်အခဲတွေဤဟာအစိုးရအားနဲ့ချက်လို့မြင်ခံရတယ်လို့ကျွန်တော်သုံးသပ်ပါတယ
်တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိဆရာသူတို့သုံးသပ်တာတော့လွန်ပါသလားခံပြင်းပြီးတော့များပြောနေရသလားဆရာဘယ်လိုသဘောပါလဲ
အဲ့ဒါနှမျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့တ အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါ်အောင်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တက်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာအများအားမေးခွန်းထုတ်ခံရတယ်။အဲဒါလို့လုံတဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မေးခွန်းပေါ့။ဒါအခုထိမေးခံနေရတဲ့အတွက်ဒီတန်တရာအကျိုးကိုခံစားတတ်တယ်လို့ကျွန်တော်မြင်နေခင်ဗျာ
။ဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့ဒီအသွေးနဲ့ပတ်သက်လို့တစ်ခုရဲ့ဒီကျင်းနေဆောင်တမင်းလုံနေတဲ့အင်အားစုတွေရှိသလားဆိုတဲ့အချက်လည်းဆရာနံပါတ်1နဲ့ပြောခဲ့ပါတယ်အဲ့ဒီအချက်ကဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျာ
အခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အစိုးရကိုပြုတ်ကြရေးကိုအတိုက်ခံနေတာလောက်တာအစင်လာတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မတော်ကပဲအဓိကဟိုလောက်တာတိုက်ချင်သူတို့မတိုက်ချင်တဲ့သူတို့ပါပဲအဲဒါအစင်လာပေါ့နောက်တစ်ခုကဒီတက်မရောဟာရောအရင်ကစစ်ဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြရာကသိတယ်သိတယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရုံကတော့အိန္ဒိယဘက်ကအခြေပြုတဲ့သဘုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင်အေးအေးပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးရနေအခုတလောက်အောင်ကြီးလာလောက်အောင်ဟာအေးအေးတော်လုံးလို့လားအခြားအကြောင်းတွေလားဒါမဟုတ်စစ်တပ်ကမတိပဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော်အေယိုပစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တပ်ရဲ့အဲသဘောတဘာဝဟာမိကွန်ထုတ်เสียအကြီးကြီးရှိနေတယ်အဲကြောင့်ဟိုအခုလူဟိုတိုက်ပွဲတွေဖြစ်နေခြင်းဟာတမရောဘက်ကရောနောက်တကအတိုက်ခံတခြားနိုင်ငံရေးအာပါတီဒီအာစုတွေကပါလက်ရှိဆိုတော့အကျက်တက်ဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးခြင်းဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်အေးဆိုလို့အေးနဲ့ပတ်သက်ပြီးတခွန်းမေးကြည့်ပါလေအခုတမနော်ကတစ်ဖက်သက်ပြစ်ခတ်စေကြီးညာတယ်လေးလားလေးလားကိုဆက်သွင်းကြီးညာတယ်ဆိုတဲ့နေရာမှာအေးအေးထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလှပ်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအစီပိုင်းတွေကိုပဲသူကအေးပြစ်ခတ်စေတဲ့မှာထက်လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါလဲခင်ဗျ
အဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရစဲရေးမကြင်ညာတဲ့နေရာမှာသူကအပြစ်ခတ်တွေလုပ်မယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲ့ကြောင့်အေးအေးပဲဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာနောက်ဘက်ဒေသကိုဖြစ်ဖြစ်သူအယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုကျွန်တော်အိန္ဒိယနဲ့နှိုင်းစင်မိမေးခြင်းနဲ့ဆရာအိန္ဒိယကကမ္ဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တဲ့ linguistically ရော ethnically ရောပဲမြန်မာ့တိုင်းပြည်ဖြစ်တဲ့တချိန်တည်းမှာပဲကမ္ဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားသလဲဆရာသူတို့စီမှာတိုက်ပွဲစုပူဇံတွေသိပ်မကြားရတော့ပါလားဆရာဘယ်လိုဖြေရှင်းခဲ့ပါလဲသူတို့
အိန္ဒိယနိုင်ငံရဲ့ဒီနေ့ democracy ရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်တိုက်ရခဲ့ကဒီနေ့သမိုင်းဟာကျွန်တော်တို့အားကြရစရာကောင်းတယ်လို့အိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျကြိုင်းမှ24နှစ်နေခဲ့တယ်။အိန္ဒိယတမရောကရရှိပြီးကိုနိုင်ကလည်းသူတို့ဂုံယူတာတွေ့ရတယ်။ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမ်မြင်လွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်။အမှဦးတယောက်ထဲကနေဦးဆောင်တဲ့အစိုးရစနစ်တို့မအုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးအမြင့်တွေတယ်အိန္ဒိယကအဲ့လိုမရှိဘူးအိန္ဒိယပြင်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့ရရှိတယ်ကျွန်တော်တို့ရရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပြည့်စည်နေတာပေါ့နော်အိန္ဒိယကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အိန္ဒိယစစ်တပ်နဲ့ကျွန်တော်တို့စစ်တပ်အခြေအနေရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးတာပြောတာမဟုတ်ဘူးအိန္ဒိယကတခုနပြောဆိုစစ်တပ်ဟာလေတူရီထိတ်ဆုံးအပုပ်ကိုရဲ့အမိန့်ကိုနှာခံကြရတာဒါအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတမရောအကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုပ်ကိုပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိကြလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ဘယ်နေခွင့်ရှိလဲတကယ်ကြည့်လိုက်လို့ရှိရင်၃နှစ်တိတောင်ဝန်ထမ်းတဲ့လူ၂ယောက်နဲ့အထူးထူးဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲပူထမ်းရတယ်အချိန်ကြာရင်ဒါအားယူကြတယ်
အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတက်မတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိပြဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြီးနေလိုက်ပေါ့နော်ပြောမရမြာအဲ့ဒါမျိုးမျိုးရှိတယ်ဟောကောရခတ်တောင်မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့ဒီတက်တွေကလည်းသူ့ရဲ့အယောင်သူ့အစုံနဲ့အဲဟိုချီတက်စည်ရေးပြတာသူအားလုံးဟာစစ်ဦးစီးချုပ်တူရဲ့အမိန်အောင်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းညမှာပြည်ပြခါလုံးမရှိဘူး
အဲတမရောဟိုအိန္ဒိယမှာညောင်းနေတဲ့လောက်ရောသူကျွန်တော်ဖတ်ရတဲ့လောက်ကဟိုတက်တွင်ပြိခါမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဆန်တို့မနီပူတို့စသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘယ်လိုရှိပါသလဲအိန္ဒိယမှာဗဟုအစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအချင်းကောဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းရင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုတီးဆိုတဲ့လူမျိုးကြီးဆိုတာကောအိန္ဒိယမှာရှိနေလားဆရာ
မရှိဘူးလို့ပြောရမှာပေါ့ဟိုပြိပက္ခတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်သူတို့ကမရှိဘူးခင်ဗျသူတို့မှာလူမျိုးဆိုတဲ့တဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြရတယ်ဥပမာဟင်ဒီစကားဆိုရင်ဟင်ဒူစတန်နီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟိုဖက်ဒရယ်စနစ်အခြေခံဥပဒေနဲ့ထိမ့်ပြီးတော့သူတို့ထိမ့်ညှိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကဖက်ဒရယ်စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်တွေသူပေးထားတယ်အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟိုရှင်သန်နေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့ဆီကိုမျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
အဲဝန်နေဇာပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးခင်ဗျာကျွန်တော်တို့တော်တော်ဝေးပါသေ
းဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်အားကဏ္ဍလဲရောက်လာပါပြီရန်ကုန်ပကြီပူပူအမှုပညာတက္ကသိုလ်ကပါမောက္ခဦးမြတ်ထွန်းအောင်ရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူကစီစဉ်တင်ဆက်တာပါ
ကျွန်တော်တို့ချက်ကြည့်နေတာနာဘောအင်းခရတက်ကတော့မဖြစ်ပါမောက္ခလုပ်နေပါလားကျွန်တော်ကသင်ကြားရေးနဲ့ပေတဲ့ကနေပြီးတော့မှချောင်းဆရာတယောက်ပဒီပြာတယောက်နေနဲ့ကျွန်တော်ယူကြပါမယ်အဲတော့အမှုပညာအားလုံးဟာကျွန်တော်တို့တူတာတော့အမှုပညာစီကိုသွားတဲ့ပန်းနိုင်ပဲဖြစ်ပါတယ်အဲ့ဒီနေရာမှာကျွန်တော်တို့ဟာဟိုလွတ်လပ်စွာဝင်ဆောင်ခွင့်ရှိပါတယ်အတူတူဟာကိုယ်လည်းဝင်ရှိပါတယ်ယုံကြည်စွာကိုယ်လည်းဝင်ရှိပါတယ်ကျွန်တော်ဒီချောင်းဆရာတယောက်အနေနဲ့အားလုံးအတွက်အသုံးဝင်တဲ့အားလုံးဒီဇန်းကိုမှသူရှောက်နိုင်တဲ့အမှုပညာပြူရှင်ကိုကျွန်တော်အဓိကထားတင်ပြပါရစေ။အဲတော့အမှုပညာပြူရှင်ပေါ့ပကြီးပေါ့ပကြီးမဆိုတာလဲကျွန်တော်တို့ပကြီးဝါဒတွေခံစားချက်တွေခံယူချက်တွေအများကြီးကြွေးပြပါရစေ။အဲတော့ကျွန်တော်သင်ကြားရေးမှာကျွန်တော်အဓိကထားတာတော့ကျောင်းသားတွေရဲ့ကိုယ်ပိုင်အတွေးခေါ်စီကူးတစ်ခုနဲ့သူတို့ကိုယ်ပိုင်လက်ရာတစ်ခုထွက်လာဖို့ကိုကျွန်တော်အဓိကသုံးအားပေးပင်ကြပါတယ်ကျွန်တော်ကိုယ်တိုင်တည်းကိုယုံကြည်တဲ့လက်ရာတစ်ခုကိုဒီနေ့ထိလည်းကျွန်တော်ဖန်တီးနေပါတယ်အဲ့ဒီနေရာမှာကျွန်တော်ဒီနေ့ထိကျွန်တော်ယုံကြည်တာဒီကျွန်တော်တယုံမှန်ပကြီးလုံးခေါ်ရဲ့ project တွေထဲမှာပဲကျွန်တော်ရှိပါတယ်ဒါပေမဲ့ကျွန်တော်ဒီ contemporary art ကိုခေတ်ပြိုင်နေခင်ဗျာကိုတိုက်ပါတယ်အဲ့ဒီဘက်ကိုကျွန်တော်ကိုပြောင်းဖို့ကြိုးစားနေပါတယ်အဲ့ဒီနေရာမှာမြင့်ပြတမားဟာအဓိကကတော့ကိုယုံကြည်တဲ့ကိုယ့်ရဲ့အမှုပညာကိုအဓိကတော့ယူတာမှုပါပဲယူယူတာတာနဲ့သင်ပြနိုင်ဖို့ကအဓိကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီနေရာမှာဒုညာလုံးတို့ဒုညာဟောဒုညာခံရတို့အတူတူမျိုးဆိုရင်တော့သူတွေကဟောဟိုအစိမ့်ကသားမှမဟုတ်လို့ဆိုတာကဲကိုကိုယ်တိုင်ဒီပေါ်မှာခံစားတတ်ဝင်ပြီးတန်တင်းနိုင်တဲ့လက်ရာတစ်ခုမျိုးဖြစ်ဖို့
ကျွန်တော်ကိုယ်တိုင်လည်းကြိုးစားပါတယ်ဒီနေရာမှာကျွန်တော်နေတဲ့အတင်းအကျပ်ကြီးကျွန်တော်မကြိုးစားပါဘူးကျွန်တော်တကယ်စိတ်ဆံဝင်စားပြီးကျွန်တော်တကယ်ဖြစ်နိုင်မဲ့ဘက်ကိုကျွန်တော်တဖြည်းဖြည်းကျွန်တော်ကူးပြောင်းမှုကြိုးစားပါတယ်ဒါကကျွန်တော်ရဲ့ကံတာပါနောက်တစ်ခုကကျွန်တော်ဒီလက်ရှိကျောင်းဆရာတယောက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ကိုယ်တိုင်ကျွန်တော်ယုံကြည်တဲ့လမ်းကိုရှောက်တန်းတယ်လို့ကျွန်တော်တင်ကြားနေတဲ့ကျွန်တော်ရဲ့ဌာနမှာလည်းဒီလိုပါပဲကျွန်တော်တို့တက်နိုင်တယ်လို့ဒီလက်ရှိကျောင်းသားတွေကိုသူတို့အတွေးခေါ်တွေဖော်ထုတ်ပေးတယ်ပေါ့နော်အဲ့ဒီပုံစံမျိုးကိုကျွန်တော်ကိုယ်တိုင်လည်းလက်ရှိဒီနောက်ဆုံးနှစ်ကျောင်းသားတွေအမ်ဘီကျောင်းသားတွေတင်ကြားပါတယ်တင်ကြားတဲ့အခါမှာလည်းသူတို့ယုံကြည်အောင်သူတို့ဖော်ထုတ်နိုင်ဖို့အတွက်ကျွန်တော်ဒီလမ်းပြပေးတဲ့သူတယောက်ကျေဖို့ကျွန်တော်ကြိုးစားပါတယ်ကြိုးစားနေပါတယ်ဒါလည်းကျွန်တော်ရဲ့ယုံကြည်ချက်ပါလေအဲဒီတော့ဒီအနုပညာဆိုတာမှာကျွန်တော်အတခုအဓိကအငြင်းတန်းသတိထားတာကတော့တဘုံကံလေကျွန်တော်တို့အနုပညာသင်တယ်အနုပညာရည်တယ်ဆိုတာကျွန်တော်တို့ကသင်နိုင်မဟုတ်ပါဘူးနောက်ပြီးတော့ရင်းကားတယ်လို့မဟုတ်ပါဘူးအဲဒီတော့သူနေတဲ့အနုပညာပန်းတွေတခုလွတ်လပ်စွာကွဲလွဲခွင့်နဲ့ယုံကြည်စွာရှောက်လန်းခွင့်ကိုကျွန်တော်အဓိကတာယုံကြည်ပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍဖြစ်ပါလေခင်ဗျာဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19925တို့မှာဖမ်းယူနားဆင်နေပါလေအခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသားကပြောပြပေးပါအောင်ဗျာ
ဆူရနိုင်ငံမြောက်ပိုင်းမန်ဘစ်မြို့မှာအစီကံဘုံဝဲသမားတယောက်တိုက်ခိုက်တဲ့အတွက်အမေရိကန်လူဦးစေဆုံးသွားပြီးအမေရိကန်တပ်ဖွဲ့တွေလုံးဝရုပ်သိမ်းလိုက်ရင်ဘယ်လိုဖြစ်လာမလဲဆိုတာမေးခွန်းထုတ်เสียဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုမှာသူတို့လက်ချက်ဖြစ်တယ်လို့ IS အုပ်စုကချက်ချင်းပဲကြေညာလိုက်ပြီးဘူရူနဲ့တိုက်ခိုက်သူဟာဆီးရီးယားတိုက်ခိုက်သမားတူဖြစ်တဲ့အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ကင်းလက်အဖွဲ့ကိုပြစ်မှတ်ထားတာလို့ဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်ဦးပွဲချင်းပြီးသေဆုံးသွားတယ်လို့မန်ဂျစ်မြို့ကဆရာဝန်တွေက VOA ကိုပြောပါတယ်။ဒဏ်ရသူတွေကိုအိန္ဒိယအီရတ်နိုင်ငံကဆီးရုံတွေစီအများဆုံးပုတ်ပြေးခဲ့ရတယ်လို့လည်းအမေရိကန်ကျောထောက်နှုတ်ခံပြုဆီးရဒီမိုကရက်တက်ဖွဲ့ကဆိုပါတယ် EU ဥရောပသမဂ္ဂကဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးထရီဇာမေးရဲ့အဆိုပြုချက်ကိုဗြိတိန်ပါလီမန်ကအင်္ဂါနေ့မှတခဲနဲ့ကန့်ကွက်ခဲ့ကြပြီးတဲ့နောက်ဗုဒ္ဓနေ့မှာတော့ဝန်ကြီးချုပ်ပေါ်အယုံအကြည်မရှိအဆိုမဲခွဲဆုံးဖြတ်တဲ့နေရာမှာဝန်ကြီးချုပ်ကအနိုင်ရပြီးရာထူးဆက်လက်တည်မြဲသွားပါတယ်အယုံအကြည်မရှိအဆိုမဲခွဲရမှာဝန်ကြီးချုပ်ကိုသူတာဝန်ဆက်ပြီးထမ်းဆောင်ဖို့သဘောတူတဲ့မေက325မယ်နဲ့သဘောမတူတဲ့မေက306မယ်ရရှိခဲ့ပြီးတဲ့နောက်ချက်ချင်းပဲဝန်ကြီးချုပ်မေကဗိုလ်ထုနေညာဘက်မှာ Brexit ဆွေးနွေးမှုတွေကိုလှုပ်ဖို့ပါတီကောင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။မဲခွဲမဆုံးဖြတ်ခင်ကတော့ဝန်ကြီးချုပ်ကဗြိတိန်နိုင်ငံဟာ EU ရောပါသမဂ္ဂအဖွဲ့ကမလ29ရက်နေ့နောက်ဆုံးထားနှုတ်ထွက်မယ်လို့ပြောဆိုခဲ့ပြီးတကယ်လို့နှုတ်ထွက်ရင်မှလက်တွေ့ကြတဲ့အစီအစဉ်ရှိမယ်ဆိုရင်တော့ညီနိုင်ကာလကိုထပ်တိုးဖို့ EU ဖွဲ့ကစဉ်းစားမှဖြစ်ကြောင်းပြောထားခဲ့တာဖြစ်ပါတယ်။အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းပိတ်ပင်ထားတဲ့ကိစ္စကိုဒီဘက်ကမှအဆုံးမသတ်နိုင်ဘူးဆိုရင်ဒီလနောက်ပိုင်းမှာပြောကြားဖို့ရှိရသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမင်းကုန်းကိုရွှေ့ဆိုင်းဖို့ဒါမှမဟုတ်စာနဲ့ပဲရေးသားတင်ပြဖို့အလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဗုဒ္ဓနေ့ကအကြံပြုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဦးကျော်စံသားပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်တွေကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ30.40-48တို့ကနေတင်ဆက်ခဲ့တာပါတော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးအဆင်ပြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.